ချင်းပြည်နယ်ရွှေကူမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်ဖွဲ့တို့ကြားမှာမနေ့ဗုဒ္ဓဘူးနေ့တုန်းကတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့စစ်ကောင်စီတပ်ကလေရင်နဲ့၄ချိန်ပုံကျဲတိုက်ခိုက်ခဲ့ပါတယ်။တဆက်သေးပါပဲတိုက်ပွဲဖြစ်ပွားနေရနေရာအနီးမှာရှိတဲ့ကျေးရွာတွေမိရှုခံရတယ်လို့ဒေသခံတွေကပြောပါတယ်။အရင်ရက်တုန်းကတိုက်ပွဲပြင်းထန်ခဲ့တဲ့စကိုင်းတိုင်းထီးချိုက်မြို့နယ်အတွင်းမှာတော့ဒီကနေ့တိုက်ပွဲဖြစ်တာတော့မကြားသိရပါဘူး။ကချင်ပြည်နယ်နဲ့စကိုင်းတိုင်းအထက်ပိုင်းကစီရေးအခြေအနေတွေကိုကိုဇော်ဝင်းလိုင်ကသတင်းပေးပို့ချက်အခြေခံပြီးပြောပြပေးပါမယ်ရှင်။
ရှုကူမြို့နယ်အတွင်းမှာမလ23ရက်နေ့လောက်ကစတင်ပြီးတိုက်ပွဲဖြစ်ခဲ့ရာကဒီရပိုင်းအထိလည်းတိုက်ပွဲတွေဆက်ပြင်းထန်နေစေရှိပါတယ်။ဒီလ5ရက်မနေ့နေ့ကင်းပိုင်းမှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေအကြားတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကညပိုင်းအထိလေရင်နဲ့၄ချိန်တိုက်ခိုက်ခဲ့သလိုကျေးရွာတချို့လည်းမိရှုခံခဲ့ရကြောင်းရှုကူဒေသခံတူက VOA ကိုပြောပါတယ
်။မနေ့ကဒီကတော့ဒီ7နှစ်လောက်ကနေစပြီးတော့ပြန်ခုရပါတော့အဲ့မှာဒီတော့ဈေးကြီးမှာတော့ဆောက်သွင်းသူရောအဲ့ဟိုကဒုတိယကုနေရတော့သူဖြစ်ပါတော့ဒီတော့သူအဖြေခိုက်အရှာသူများပါတော့နော်အားတဲ့ခါကျတော့သူလေးတော့တော့လေးကညနေပိုင်းကြီးကိုတုံးချိန်ဒါရောက်ပစ်ခတ်နေနဲ့ညချိန်နိုင်တော့မှတကယ်ခတ်ပြီးတော့ရလေးမလဲရအောင်ကျအဲ့ဈေးကြီးနည်းကိုမှရသွားတော့နော
်ထိခိုက်ပျက်စီးမှုအခြေအနေကိုသူကအခုလိုဆက်ပြီးပြောပါတယ
်ဟိုတစ်ခါတည်းကဒီဟာကြီးမိချိုးတာလေးနေတစ်ခါတည်းကအဲ့ဒီဟာကြီးရဲ့ကညစီသာရောနာနာနာဝေးအမျိုးချိုးရရတော့စီမီလေးစီမီဒီလာလာမလို့ဒီတော့နော်အေးချစ်တဲ့နေရာကိုတခြားခွဲရအစီသာရဆိုလို့ရှိရင်လည်းကြီးကြရတော့ဒုံကြရတော့စက်ကြည့်နေတိုက်နေစင်းကိုပြရပါလေနောက်တိုင်းဒီကအေးဝင်နေပေါ့နော်ဒုံကြပြီးပြီးတော့ဘိုင်းပါလေတော်တော်လေးမင်းရဲ့လာရမယ်
မလ25ရက်နေ့ကစီတောင်စီမူလေးနဲ့မန်ဝင်းကျေးရွာတွေနဲ့မလ30ရက်နေ့ကလည်းမန်ဝင်းနဲ့စီမူလေးကျေးရွာတွေမှာဘုံကျဲတာတွေရှိခဲ့ပါတယ်။မလ25ရက်နေ့တိုက်ပွဲတွေပြင်းထန်လာကြတဲ့ကကျေးရွာ10ရွာလောက်ကတောင်းနဲ့ချီတဲ့ဒေသခံတွေဟာဘေးလွရာကိုတိမ်းရှောင်နေကြရကြောင်းရွှေကူဒေသခံကဆက်ပြောပါတယ
်။ဒေသခံတွေကတော့လွန်ခဲ့တဲ့25ရက်နေ့လောက်ကသတိရှိသွားတဲ့ချိန်မှစပြီးတနည်းပြီးကျွာမှာမရှိဘူးပေါ့ရအခုလုံးဖြစ်သွားပြီးရည်ရတော့ဒီကနေ့ကတော့ကျွန်တော်တို့ဟိုကတော့ရည်ရတယ်ရောအခုလုံးတောင်းကြုံနေကြအဲ့ဒါသတိရတာရောကြီးပါတော့မလို့ရှိနေလို့ပန်းနေနိုင်ပါနာဂူခေါ်လဲတာလီစင်ဖို့အစီတော်စီသာနာနာအမန်ဝေးဒီမူကြီးဒီမူလေးလာလာနော်မကြီးတော့အဲ့ရွာရဲ့အခုကြီးရတာကြအဲ့မှာရှိသေးတဲ့ရွာခတ်သေးသေးပေါ့နော်သုံးတော့တို့ကတရားလို့ပြောရလေးချင်းအဲ့ဒီရွာရအားလုံးဟာဒီတယောက်မှမရှိတော့ဘူးပုံပြစ်ပြီးပြရတာ
ပြီးခဲ့တဲ့ရက်ပိုင်းတွေကတော့စကိုင်းတိုင်းအထက်ပိုင်းထီးကျိုင်းမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်တွေအကြားတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်လေကြောင်းက3ချိန်တည်းမနဲ့တိုက်ခိုက်ခဲ့ပါတယ်ဒီကနေ့မှာတော့ထီးကျိုင်းမြို့နယ်အတွင်းမှာတိုက်ပွဲဖြစ်ပွားတာမရှိကြောင်းထီးကျိုင်းဒေသခံတဦးကပြောပါတယ
်ဒီနေ့ကတော့ကျွန်တော်တို့မြို့နယ်ထဲမှာတိုက်ပွဲတော့မရှိဘူး။ဒါပေမဲ့စစ်ကြောင်းတော့ထိုးနေတယ်။မိသားကနေတွေ့တဲ့ကုန်းကနေပြီးတော့အခုအောင်တရားပဲရောက်နေတာ။ဗမော်မန္တလေးကလန်းပေးတာ။ညတော့လမ်းခွဲရဲ့ထက်နာတယ်။တိုက်ပွဲတော့မရှိသေးဘူ
း။မိသားဟာထီးကျိုင်းမြို့အရှိအေယာဝတီမြစ်တစ်ဖက်ကမှတည်ရှိတာပါ။တခြားစစ်ကောင်စီစစ်ကြောင်းတစ်ကြောင်းကတော့ထီးကျိုင်းမြို့နယ်အထက်ကတာမြို့နယ်ကလှေဘူရွာအနီးမှာရောက်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီလ5ရက်နေ့ကတော့ကတာမြို့နယ်အင်းရွာအနီးမှာတိုက်ပွဲဖြစ်ပွားတာတွေရှိခဲ့ပါတယ်။စကိုင်းတိုင်းတွင်းကထိကျိုင်းတဲ့ကတာမြို့နယ်ကနေမြေချင်းဆက်ဆက်နေသလိုကတာမြို့နယ်ဟာလည်းလက်ရှိတိုက်ပွဲပြင်းထန်ခဲ့တဲ့ကချင်ပြည်နယ်ရွှေကူမြို့နယ်တစ်ဆက်တည်းတည်ရှိနေတာဖြစ်ပါတယ်။ဒီဒေသအတွင်းဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသလို KIA ဘက်ကလည်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။